ဒီတစ်ပတ်လူပြိုတက်တာအတွက်ယူစရာအစီအစဉ်ကနေအနိုင်မခံအရှုံးမပေးအရောက်သွားခဲ့သူတယောက်အကြောင်းကိုပြောပြချင်ပါတယ်။နာနဲ့လင်းအာကြီးသုံးနာရီအချိန်မှာဂျယ်ရီဟာမိဖို့ကန်းထဲမှာခောက်ထုတ်ခောက်ပြန်လမ်းလျှောက်နေပါတယ်။အခုငါဘာလုပ်ရမလဲလို့တွေးနေမိပါတယ်။အများအမြင်မှာတော့သူဟာလူရွယ်တိုင်းလူလိုကတောင်းတမမောလျက်ရှိတဲ့အလုတ်ကင်တစ်ခုကိုရရှိထားသူဖြစ်ပါတယ်။ဂျယ်ရီဟာဘော်တီမိုဂိုးဘောလုံးသင်းမှ24နှစ်အရွယ်ဘောလုံးသမားဖြစ်ပါတယ်။သူ့ရဲ့လစာကတစ်နှစ်ကိုဒေါ်လာ9,950ဒါရရှိတဲ့အတွက်ကလေးနှစ်ယောက်နဲ့ကိုယ်ဝန်ဆောင်ဇနီးတွေကိုမလုံမလောက်နဲ့ကျွေးမွေးထောက်ပံ့နေရပါတယ်။သူကဘောလုံးအသင်းကိုတစ်နှစ်လင်ဒေါ်လာ150ထက်မှန်တိုးပေးဖို့တောင်းခံခဲ့တော်လည်းပဲသူ့ရဲ့တောင်းဆိုချက်ကိုပယ်ချခြင်းခံခဲ့ရပါတယ်။ကစားဖို့ကစားဘက်ဘောလုံးသမားတွေကသူ့ကိုအသင်းမှမထွက်ဖို့တားမြစ်ကြပါတယ်။ပိုနေမြဲကြားနေမြဲနေခြင်းဖြင့်ဘဝအတွက်ပိုမိုလုံခြုံပါတယ်လို့လည်းဆိုကြပါတယ်။ဒါတွေကိုဂျယ်ရီသိရှိထားပြီးဖြစ်ပါတယ်။သူ့အနေနဲ့ဘော်တီမိုအသင်းမှစတင်ကစားစဉ်ကပင်ဆုံးဝန်သူအဖြစ်အလေးအထရနေခဲ့ပြီဖြစ်ပါတယ်။သူနေရာအတွက်အလားအလာရှိသူ16ဦးကိုရင်ဆိုင်နိုင်ယူခဲ့ပြီးလက်ရှိနေရာမှာရှင်သန်ကစားနေသူပဲဖြစ်ပါတယ်။အခုတိုင်းသာဆိုရင်တော့ဂျယ်ရီဟာဘောလုံးကွင်းအတွင်းမှာပဲကျင့်သုံးရတဲ့မဟာဗျူဟာကိုအပြင်လောကထဲမှာကျင့်သုံးဖို့အချိန်ရောက်နေပြီလို့သူဟာသဘောပေါက်ခဲ့ပါတယ်။ဒါကြောင့်သူဟာဘောလုံးသင်းကနေထွက်ခဲ့ပြီးစပါတန်ဘတ်မြို့ကိုမိသားစုနဲ့အတူပြန်လာခဲ့ပါလေ။ကောလိပ်ကျောင်းနေဘက်သူငယ်ချင်းတူဦးနဲ့ပူးပေါင်းပြီးဟမ်ဘာဂါမုတ်ရောင်းတဲ့ဆိုင်ငယ်တစ်ခုကိုဖွင့်လှစ်နိုင်ခဲ့ပါလေ။လုပ်ငန်းသဘာဝအရတနေ့ကို12နာရီလုံးလုံးဟမ်ဘာဂါမုတ်ကိုပြင်ဆင်ပေးရပါလေ။စိတ်မရှိတဲ့စားသုံးသူများနဲ့အစီအငော်တက်အောင်တိခန့်ပြီးဇပွဲထိုးရပါလေ။ဆိုင်မဖွင့်ခင်ဆိုင်ကိုတန့်ပြတ်နေအောင်လဲကျင်းရသလိုမိဖို့ကိုလည်းပြောင်းလဲနေအောင်တိုက်ချွတ်ရပါတယ်။အဲ့ဒီလောက်ပင်ပင်ပန်းပန်းလှုပ်ခဲ့ရပေမဲ့တစ်လပြည့်မြောက်တဲ့အခါမှာတော့အင်ကို $418သာပေးပို့နိုင်ခဲ့ပါတယ်။ပင်ပန်းလွန်းလို့စိတ်လက်မကြည်မသာဖြစ်ခဲ့ရပေမဲ့သူဟာလက်မြောက်အရှုံးမပေးခဲ့ပါဘူး။ဘောလုံးကွင်းထဲကရရှိခဲ့တဲ့စနစ်နဲ့စီကံအတိုင်းကျင့်သုံးခဲ့ပါတယ်။သူ့ရဲ့စားတောက်ဆိုင်မှာစားသုံးသူများအလိုကျဖြစ်စေဖို့အလေးနဲ့ထားအာရုံစုစိုက်ခဲ့တယ်။မုံများကိုလူတိုင်းဝယ်ယူစားသုံးနိုင်တဲ့ဈေးနှုန်းဖြင့်ရောင်းချပြီးလာရောက်စားသုံးသူများနဲ့လည်းရင်းနှီးမှုရယူခဲ့ပါတယ်။အဲ့ဒီလိုနဲ့ဂျယ်ရီရဲ့စားတောက်ဆိုင်ဟာအယောင်အယာတွင်ကျယ်လာပြီးအောင်မြင်တိုးတက်လာခဲ့ပါတယ်။သူငယ်ချင်းတစ်ယောက်ဟာစားတောက်ဆိုင်များကိုထပ်မံဝယ်ယူပြီးရခင်ကအတိုင်းပဲလုပ်ငန်းကိုအားကျိုးမှန်တဲ့လုပ်ကိုင်ဆောင်ရွက်ခဲ့ပါတယ်။ယနေ့ဂျယ်ရီဟာအမေရိကန်နိုင်ငံရဲ့အစားအသောက်ရောင်းချရတဲ့ကုမ္ပဏီကြီးများထဲကကုမ္ပဏီတစ်ခုရဲ့အကြီးအကဲတဦးဖြစ်နေပါပြီ။သူ့ရဲ့မုတ်ဆိုင်များကနေနှစ်စဉ်ဝင်ငွေအမေရိကန်ဒေါ်လာ 3.8 ကြိရရှိခဲ့ပါတယ်။အရေးဆိုပြီးလုပ်ငန်းကိုအားကျိုးမတက်မလုပ်ခဲ့ရင်အခုလက်ရှိနေရာကိုရောက်နေမှာမဟုတ်ဘူးလို့ဂျယ်ရီကပြောခဲ့ပါတယ်။ဂျယ်ရီလိုပဲအောင်မြင်ခဲ့ကြတဲ့အခြားပုဂ္ဂိုလ်များဟာသူတစ်ပါးထက်တာလွန်ထူးကဲတဲ့အရေးချင်းအစွမ်းအစားကြောင့်မဟုတ်ဘဲအလုပ်တစ်ခုကိုအားကျိုးမတက်လုပ်ကင်ခဲ့ပြီးဆုံးရှုံးသောအခါမှာလည်းအားမလျော့ပဲကြံ့ကြံ့ခိုင်မဆုံးမနစ်လုပ်ကင်ခဲ့တဲ့အတွက်ကြောင့်အောင်မန်းဆွတ်ခဲ့ရတာကိုသိရှိနားလည်ရပါတယ်။စိတ်တက်ခွန်အားကိုတွန်းအားပေးနေတဲ့အကြောင်းအရာတစ်ခုကိုလည်းထပ်မံပြီးဖော်ပြချင်ပါတယ်။ခင်ဗျားရဲ့အိမ်မက်များကို၆လက်မဲ့အတားအဆီးများပေါ်လာရင်နီးယူမသားပွေရအချို့ကိုဖော်ပြလိုပါတယ်။ခင်ဗျားနဲ့ပတ်သက်တဲ့ကောင်းခွက်၊သားခွက်ကိုသာထက်တွက်ပါ။အားနည်းတာညံ့တာကိုလစ်လူရှုထားလိုက်ပါလို့ပြောပါရစေ။ပြင်းရည်ညီငွေ့ဝေရကောင်းတဲ့လူနာကန်းလေးထဲမှာမေဂျာဖရက်ဒရစ်ဖရင့်ဆိုသူဟာသူ့ရဲ့မျက်စိရှိမှာခရစ်စမတ်တစ်ပင်ငယ်ကိုမမိတ်မတုံကြည့်နေပါတယ်။ပျော်ရွှင်ဖို့အချိန်ဖြစ်ပေမဲ့လည်းသူမပျော်နိုင်ခဲ့ပါဘူး။လွန်ခဲ့တဲ့9လပိုင်း1990မေလတုန်းကကမ္ဘောဒီးယားမှာသူ့ရဲ့ဘဲခြေထောက်ကိုလက်ပစ်ဘုံးဆန်များထိမှန်ခဲ့တဲ့အတွက်ဘုံးဆန်တင့်ထားတဲ့ခြေထောက်ကိုဆရာဝန်များကဖက်တောက်ဖြစ်ဖို့စီစဉ်နေကြပါတယ်။သူဟာ West Point စစ်တပ်တို့ဆင်းတူဖြစ်ပါတယ်။စစ်တပ်ကတော့တက်နေစဉ်အချိန်ကစစ်တပ်တို့ဘေ့စ်ဘောအသင်းရဲ့ကပ္ပတိန်ဖြစ်ပါတယ်။တသက်လုံးစစ်မှုထမ်းဘဝနဲ့အယိုးထုတ်ဖို့ဆုံးဖြတ်ခဲ့တော်လည်းပဲအခုအခြေအနေတိုင်းဆိုရင်တော့အငိမ့်စားယူရမှတပါအခြားမရှိပါဘူး။ Frank ကသူ့မှာစစ်တပ်အတွက်အသုံးတဲ့ ရင်ဆိုင်တိုက်ပွဲအတွေ့အကြုံများဤပညာဗဟုသုတပြဿနာများကိုကင်တွယ်ဖြေရှင်းနိုင်တဲ့စွမ်းရည်များရှိကြောင်းသိထားတော်လဲတကယ်တမ်းမှာတော့ပြင်းပြင်းထန်ထန်ဒဏ်ရာရရှိထားတဲ့စစ်သားများကိုတခါတရံလောက်သာကိုယ်လဲလှုပ်ရှားလုပ်ရတဲ့တာဝန်များကိုသာပေးအပ်ကြောင်းသိထားပြီးသားဖြစ်ပါတယ်အဲ့ဒီလိုတာဝန်ပေးခြင်းခရသူများကိုလည်းနှစ်စဉ်ကိုယ်ခန္ဓာကြံ့ခိုင်မှုရှိမရှိစစ်ဆေးပါတယ်အဲ့ဒီသူများဟာကိုယ်ခန္ဓာကြံ့ခိုင်မှုစာမဝဲအောင်မြင်ဖို့ရန်လိုအပ်ပါတယ်စစ်ဆေးဆက်သက်မှုကတော့ခရီးအကွာအဝေးနှစ်မိုင်ကိုလမ်းလျှောက်ဒါမှမဟုတ်ပြေးကြရပါတယ်ဘာကြောင့်လဲဆိုရင်သူ့ရဲ့ခြေတစ်ဖက်ကိုဖျက်ပြီးခြေထုတက်ဆင်ရမှာဖြစ်လို့ပါပဲသူဆေးရုံကဆင်းပြီးတဲ့အခါမှာတော့ဘေ့စ်ဘောပွဲများမှာဘေ့စ်ဘောရိုက်သူနေရာမှာဝင်ကစားပြီးသူ့ကိုယ်စားအခြားတယောက်ကိုသတ်မှတ်တိုင်များကိုဖျက်ကျော်ပြေးလွှားစေပါတယ်တနည်းမှာတော့ Friend ဟာဘေ့စ်ဘောရိုက်ဖို့သူ့အလက်ကိုစောင့်နေရှိနေပါတယ်အဲ့ဒီအချိန်မှာဘေ့စ်ဘောသမားတဦးဟာဘောလုံးရိုက်ပြီးတာနဲ့မှတ်တိုင်များစီကိုပြေးသွားပြီးတတိယမှတ်တိုင်ကိုမရောက်ခင်မှာသူဟာမှတ်တိုင်ကို short တိုက်ပြီးထိလိုက်တာကိုမြင်တွေ့ရပါတယ်အဲ့ဒီလိုသာမှတ်တိုင်ကို short တိုက်ပြီးထိရရင်ငါအတွက်တိတ်မချောင်ဘူးလို့သူဟာတွေးနေမိပါတယ်။နောက်တစ်ချီ baseball ရိုက်ဖို့အလက်ရောက်လာတဲ့အခါမှာတော့ဘောလုံးကိုကွင်းလေကိုရိုက်လိုက်ပြီးသူ့ကိုယ်စားပြေးပေးမဲ့သူကိုဘေးဖယ်ဖို့ရန်လက်ပြလိုက်ပါတယ်။ကိုယ်တိုင်ကွေးမရတဲ့ခြေတော့ကိုအနာကျင်ခံပြီးမှတ်တိုင်များစီကိုအပြေးသွားခဲ့ပါတော့တယ်။ပထမမှတ်တိုင်နဲ့ဒုတိယမှတ်တိုင်အကြားပြေးသွားတဲ့အခိုက်စီးပြင်းမဘောသမားကဒုတိယမှတ်တိုင်မှာစောင့်နေတဲ့ဘောသမားကိုဘောလုံးလှမ်းပြီးပေးလိုက်တာကိုမြင်လိုက်ရတာနဲ့သူဟာဘဘာညာညာမစင်းစားတော့ဘဲဒုတိယမှတ်တိုင်စီကိုတဟုန်တိုးခေါင်းဆိုင်ပြီး short တိုက်လိုက်ပါတယ်။သူမှတ်တိုင်ကိုထိလိုက်တဲ့အချိန်မှာပဲဘေးကင်းသွားပြီးဆိုတဲ့ဒိုင်းလူကြီးရဲ့အတန်းကိုကြားလိုက်ရပါတယ်။နှစ်အနည်းငယ်ကြားတဲ့အခါမှာတော့ဖရန့်ဟာဘေ့စ်ဘောအသင်းတစ်သင်းကိုဥဆောင်ကစားနိုင်ခဲ့ပါတယ်။အထက်အရာရှိတွေကခြေတစ်ဖက်မရှိသူဥဆောင်တဲ့ဘောလုံးအသင်းကိုတန်တရာဖြစ်မိကြပါတယ်။အဲ့ဒီတန်တရာဖြစ်မှုကိုဖရန့်ကခြေဖြတ်ခဲ့ပါတယ်။ဒီခြေတော့ကြီးကြောင့်ကျုပ်ရဲဘော်တွေနဲ့ပိုပြီးရင်းနှီးကြရတယ်လို့သူကခြေတုကြီးကိုအမွန်းတင်ပြီးတစ်ဆက်တည်းကျုပ်ခြေရုကြီးရွှွန့်နှံတဲ့နှစ်နေတဲ့အချိန်အခါမျိုးကြရင်အဲ့ဒါပေါ့မင်းမရက်စရာခြေတော့မရှိလို့ရွှွန့်နှံနှစ်တာဘာဆန်းတာလိုက်လို့ရေမောပြီးပြောခဲ့ပါတယ်ဒီကနေ့ဖရင့်ဟာကြဲလေးလုံးတက်ဆင်ရတဲ့ဘိုးချုပ်ကြီးတယောက်ဖြစ်နေပါပြီသူဟာတကိုရေတန်ဆွဲမှုအတွက်နေ့စဉ်အပြေးနေကျင်တယ်လို့ဆက်ဘင်းနဲ့စီးလေရှိပါတယ်ခြေတစ်ဖက်အဖြတ်ခံလိုက်ရကလေးကသေးတယ်ကြီးတယ်ဆိုတဲ့သက်မှတ်ချက်တိုင်းတာဟာကိုယ့်အပေါ်မှာသာတည်တယ်ဆိုတဲ့အသိကိုကြုံရခဲ့တာပါပဲအဓိကတော့ချက်ကကိုဟာဘာကိုစွမ်းဆောင်နိုင်တယ်ဆိုတာအာယုံစူးစိုက်ဖို့လိုပါတယ်မတက်နိုင်တာအတွက်တော့မေ့ဖြောက်ထားဖို့ပါပဲလို့ဖရင့်ကပြောဆိုခဲ့ပါတယ်ကိုဘဝအတွက်အလုတ်ဆောင်နိုင်ဆုံးသောအရာကိုမှန်ကန်စွာရွေးချယ်နိုင်ကြဖို့ပဲဖြစ်ပါတယ်ဝိညာဉ်သက်တာအတွက်ခွန်အားယူစဉ်းစားဖို့ယင်လောကဘက်တမန်ကျမ်းစာတစ်ချက်ကိုဖော်ပြပါစေထမြောက်အကျံအခန်းကြီး6ငယ်6မှာသူတို့သည်အလွန်စိတ်ပင်ပန်း၍ကြမ်းတမ်းစွာညှင်းဆဲခြင်းကိုခံရသောကြောင့်မောရှေစကားကိုနားမထောင်ဘဲနေကြ၏ဣသရေလလူမျိုးများသာမကခေါင်းဆောင်ဖြစ်သူမောရှေဟာပင်ဖျားသခင်ရဲ့ဤတော်လမ်းတော်ကိုနားမလည်နိုင်ခဲ့ဖြစ်ခဲ့ရပါတယ်သို့တော်လည်းပဲဖျားသခင်ဟာစိတ်ရှိရှိထားပြီးသူ့ရဲ့တကိုယ်တော်နဲ့ဇာတိတော်ကိုမောရှေထံဖွင့်ဟရှင်းပြခဲ့ပါတယ်ထမ်းရတဲ့ဝန်တို့ဝန်ပိုးများကြွားကြပြီးချုံနောင်မှုအလုံးပြေလျော့သွားမှာဖြစ်ကြောင်းအာဗြဟံထံမှာပြုတ်ထားတဲ့ဂရိတော်အတိုင်းဂရိတော်ခံရာခါနန်ပြည်ကိုအရောက်ပို့ဆောင်ပေးမှာဖြစ်ကြောင်းရှေ့အနာဂတ်မှာအလွန်အားရကျေနပ်ဖွယ်ကောင်းတဲ့အကြောင်းစသဖြင့်ဘုရားသခင်ကမောရှိထံကိုအာမခံစကားများနဲ့မိန့်ကြားခဲ့တာကိုတွေ့ကြရပါတယ်တို့တန်အောင်ဣသရေလလူမျိုးတို့ဟာအလွန်စိတ်ပင်ပန်းကြတဲ့အတွက်ကြောင့်ဖျားသခင်ရဲ့စကားတော်ကိုမယုံကြည်နိုင်ပဲရှိနေကြတယ်ဆိုတာကိုတမန်ကျမ်းစာမှာကျမတို့တွေ့ရှိကြရပါတယ်။စိတ်ပင်ပန်းလွတ်မှုဆိုတာဟာစာရန်အသုံးပြုတဲ့လက်နက်တစ်မျိုးဖြစ်ပြီးဒီလက်နက်နဲ့လူပေါင်းများစွာတို့ကိုထိုးနဲ့တိုက်ခိုက်လေရှိတယ်ဆိုတာကိုကျမတို့လေ့လာတွေ့ရှိကြရပါတယ်။စိတ်ပင်ပန်းလွတ်မှုဟာအလုံးလုံးချင်းတဲ့စိတ်နဲ့အလုံးလုံးလိုသောဆန္ဒကိုညော့နေဖြောက်ဖျက်စေတဲ့အပြင်ဖျားသခင်ရဲ့နှုတ်ကပတ်တော်ကိုပင်အာခံဆန့်ကျင်လိုသောစိတ်သဘောများကိုဖြစ်ပေါ်စေတတ်တာကိုတွေ့ရပါတယ်။စိတ်ပင်ပန်းလွတ်တဲ့အတွက်ကြောင့်ဖျားသခင်ရဲ့လမ်းပြမှုကိုမျက်ခြေပြတ်သွားတတ်ပြီးဖျားရှင်ရဲ့ဂရုတော်များကိုလည်းကြားနေလျက်ပင်မခံမယူနိုင်ဖြစ်ရတာကိုတွေ့ရတယ်။ လူလူကြီးဟာစိတ်ပင်ပန်းလွန်းမှုကိုခံစားကြရတဲ့အခါမှာကူးစက်တဲ့ယောဂါဆိုးပါးမှာတခြားလူတွေထံကိုလည်းပြန့်နှံ့သွားမှာကိုမောရှေဟာစိုးရိမ်နေခဲ့ပါတယ်။လူလူကြီးကဖျားရဲ့စကားတော်ကိုမယုံကြည်နိုင်မယုံကြည်ပဲရှိနေတဲ့အတွက်ကြောင့်မောရှေဟာအလွန်ပဲစိတ်တက်ကြခဲ့ရပါတယ်။အဲ့ဒီလိုလူမျိုးအဲ့ဒီလိုအဖွဲ့အစည်းမျိုးဟာဘုရားသခင်ရဲ့တကူတော်ကိုမြည်ဆန်းမြင်တွေ့ခွင့်ရကြမှာမဟုတ်ပါဘူး။သို့တော်လည်းဘုရားသခင်ဟာသူတို့အတွက်တိခန့်စိတ်ကိုထားပြီးမစော့မဖြစ်ပဲကုညီဆောင်မကရှေ့ကိုဆက်လက်ချီတက်ကြဖို့ရင်အတင်းအကျပ်လမ်းပြပို့ဆောင်ခဲ့တယ်ဆိုတာကိုတမန်ကျမ်းစာအကြောင်းအရာများအားဖြင့်ကျမတို့ခွန်အားယူကြရပါတယ်။တတရှင်မိတ်ဆွေများရဲ့အသက်တာထဲမှာတမာကျန်းစာဆိုတာစိတ်ကူးရင်ဝတ္ထုစာအုပ်လုံးဝမဟုတ်ပါဘူးဖြစ်ရမန်များကိုမတန်းတင်ထားတဲ့ကျန်းစာအုပ်ဖြစ်တဲ့အတွက်ကြောင့်ကျန်းစာထဲမှာဖော်ပြထားတဲ့လူနာမည်များကလည်းဒီအချက်များကိုသက်သေပြလျက်ရှိနေပါတယ်မောရှင်နဲ့အာယုန်တို့ရဲ့မိဘနာမည်များကိုတမာကျန်းစာမှာဖော်ပြထားပါတယ်တမာကျန်းစာဆိုတာဘုရားသခင်ရဲ့နှုတ်ကပတ်တော်ဆင်စစ်ဖြစ်တဲ့အတွက်ကြောင့်စိတ်နှလုံးထဲမှာခံယူမိဝဲရမှာဖြစ်ပါတယ်ဒါဟာဝိညာဉ်အစာပဲဖြစ်ပါတယ်ဒီဝိညာဉ်အစာကိုစားသုံးခြင်းအားဖြင့်ကျမတို့ရဲ့နေ့စဉ်ကြုံတွေ့နေရတဲ့စာတန်ရဲ့နောက်ဆက်ခြင်းများကိုတွန်းလှန်အောင်မြင်နိုင်မှာဖြစ်ပါတယ်ဒါကြောင့်စာတန်ရဲ့လက်နက်ဖြစ်တဲ့စိတ်ပင်ပန်းလွန်းမှုကိုနှလုံးသားထဲမှာနေရာမပေးဘဲနှုတ်ကပတ်တော်ကိုနှိမ့်ညမပြတ်ဆင်ခြင်နှလုံးသွင်းခြင်းအားဖြင့်အသက်တာမှာအောင်မြင်တဲ့အသက်တာကိုရရှိမှာဖြစ်ပါတယ်သာရဖျားကိုမျောလင့်တော်သူတို့မူကားအားပြေးကြလိမ့်မည်။ရွှေလင်းသားကဲ့သို့မိမိတို့အတောင်ကိုအတိတ်ပြုပြင်ကြလိမ့်မည်။ပြေးတော်လည်းမပင်ပန်းခီးသွားသောအခါမမောရကြဆိုတဲ့နှုတ်ကပတ်တမန်ကျမ်းစာကိုခွန်အားယူရင်းဒီကနေ့အကြောင်းအရာကိုဖော်ပြပါစေ။